အမေရိကန်ဆိုရပိုင်းစီးပွားရေးလုပ်ငန်းပိုင်းတွေနဲ့ဒီအရေးပါတဲ့လုပ်ငန်းကြီးအတော်များများကိုအင်တာနက်အွန်လိုင်းကနေပြီးတော့ cyber တိုက်ခိုက်မှုတွေလုပ်နေရမှာတရုတ်ဆိုရကိုယ်တိုင်ဓာတ်ရိုက်ပါဝင်ပတ်သက်နေတယ်ဆိုပြီးတော့အမေရိကန်အခြေစိုက်အင်တာနက်လုံခြုံရေးအဖွဲ့တစ်ခုကနေပြီးတော့ကြေညာလိုက်ပါတယ်တရုတ်ခြေစိုက်တဲ့အင်တာနက်အချက်အလက်များခိုးယူတဲ့အဖွဲ့ APT1 ရဲ့ cyber တိုက်ခိုက်မှုတွေကို Mandiant အဖွဲ့ကမနေ့ကထုတ်ပြန်တဲ့အစီအစဉ်စာမှာသိစိတ်ဖော်ပြပါတယ်အဲ့ဒီအချက်လက်ခိုးယူတဲ့အဖွဲ့ဟာတရုတ်အစိုးရဘိုင်းရဲ့ဒီအင်တာနက်ဆိုင်ဘာဆိုင်ရာရေရှည်သရှူထောက်လိုင်းအစီအစဉ်ကနေပြီးတော့ဓာတ်ရိုက်အကူအညီတွေယူခဲ့တယ်ဆိုပြီးတော့ဖော်ပြပါရယ် APT1 အဖွဲ့ဟာ2006ခုနှစ်ကလေးကနေပြီးတော့ကွန်ပျူတာကုမ္ပဏီတွေဘဏ်တွေဒီအစရှိတဲ့အဖွဲ့စည်းပေါင်း150နီးပါးထံကနေပြီးတော့အချက်လက်တော်များများကိုခိုးယူခဲ့တယ်လို့ဒီ Mandiant ကအစီအစဉ်စာမှာဖော်ပြပါရယ်တရုတ်နိုင်ငံကြီးဌာနပြောခွင့်ရသူဟောက်လီကတော့ဒါဟာဆွဆွဲချက်ဖြစ်တယ်လို့ညင်းဆန်ပါရယ်အခုလိုမျိုးအထောက်အထားခိုင်ခိုင်လုံလုံမရှိဘဲနဲ့ဆွဆွဲပြောဆိုတာဟာတာဝန်မဲ့ရကြတယ်၊ကျင့်ဝတ်သိက္ခာမဲ့ရကြတယ်ဆိုပြီးတော့တုံ့ပြန်ပါတယ်။တရုတ်နိုင်ငံကိုပြစ်မှတ်ထားတဲ့ cyber တိုက်ခိုက်မှုအတော်များများလည်းရှိပြီးတော့အဲ့ဒါဟာ American ပြည်တော်စုဘက်ကလာတာဆိုပြီးတော့လည်းတရုတ်ဘက်ကလီလာတွေ့ရှိကြောင်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ်။ Mandiant အစီအစဉ်စာနဲ့ပတ်သက်ပြီးတော့အိမ်ပြီးတော့ပြောခွင့်ရသူ Jake Carney ကတော့တစုံတရာဓာတ်ရိုက်မှတ်ချက်ပြီးပြောတာမရှိပါဘူး။ဒါပေမဲ့လို့သမ္မတဥပမာအနေနဲ့ cyber လုံခြုံရေးကိစ္စကိုအလေးထားဖို့နဲ့အစိုးရဘိုင်းရောဒီပုဂ္ဂလိကဘိုင်းအင်တာနက်ကွန်ရက်တွေလုံခြုံရေးအတွက်သူလုံနိုင်တဲ့မြောက်ကိုလုတ်သွားဖို့အတွက်ဆရာပြင်းပြနေတယ်လို့ဂျေးကန်နီကပြောဆိုသွားပါလေခင်ဗျာ